ုတ်ကဲ့ထုခုဆရာဝန်ကြီးဒေါက်တာစိုးဝင်းခင်ဗျာကျွန်တော်တို့ဒီသပင်ကျွတ်တဲ့အကြောင်းပြောတဲ့နေရာမှာပြီးခဲ့တဲ့တစ်ခေါက်တုန်းကတော့ဒီသပင်ထိမ့်သိမ့်မှုမှားယွင်းတဲ့အခြေအနေတွေကိုအဓိကထားပြီးတော့ပြောခဲ့ကြပါတယ်ဆရာအဲ့တော့ဒီတစ်ခေါက်တော့သပင်ကိုကျွတ်စေတဲ့ယောဂအခြေအနေတွေအကြောင်းကိုကျွန်တော်တို့ဆက်ပြောကြမှာပါဘလို့ယောဂတွေကြောင့်သပင်ကျွတ်စေနိုင်တဲ့အနေအထားမျိုးရှိလဲ
ပထမဆုံးပြောရရင်တော့သပင်ကွက်ပြီးတော့ကျွတ်တာပေါ့သပင်ကကူကောင်းအားလုံးမှာမဟုတ်ဘဲနဲ့တင်းများတင်းများကိုကွက်ပြီးတော့ပြောင်းနေတယ်အဲဒီကျွတ်နေတဲ့နေရာကိုစမ်းကြည့်ရင်လည်းပြောင်းပြောင်းချောချောဖြစ်နေတယ်ဘာဖြစ်လို့လဲဆိုတော့သပင်အမြင့်ကနေပြုတ်ထွက်သွားတဲ့အတွက်ဥယျာဉ်ပြပြောင်းချောနေတဲ့အတွက်အကွက်အဝိုင်းကြီးတွေဖြစ်နေအဲဒါကိုသပင်ကွက်ပြီးကျွတ်တယ်လို့ခေါ်တယ်လူလေးဖြစ်တယ်လူကြီးလေးဖြစ်တယ်အသက်အရွယ်မကြီးဖြစ်နေဒီကောင်းလုံးပြောင်းတာမျိုးမြေကုန်းမွေးမုန်းဆိတ်မွေးနှာမွေးတွေပါလိုက်ကျွတ်တာမျိုးဖြစ်တော့ဖြစ်တတ်တယ်ဒါပေမဲ့ဖြစ်တာတော့ရှားတယ်နားသွားရင်သပင်မှာကွက်ပြီးကျွတ်နေတာလေးပဲဖြစ်တာအဲ့ဒီယောဂါတူကယောဂါလို့လည်းပြောလို့ရယောဂါမဟုတ်ဘူးလည်းပြောလို့ရတယ်ဗျအကြောင်းကြီးကြီးကြမ်းမသိဘူးဒီကိုခန္ဓာကျမ်းမကြီးနဲ့လည်းမပတ်သက်ဘူးအဲ့သပင်ကျွတ်တာလွယ်လို့ကျမ်းနဲ့ကျမ်းမကြီးအကောင်းနေလာတော်တော်ကြရင်သပင်ဟာသူ့အကြည့်ပြန်ပေါက်လိမ့်ရှိတယ်ဒါပေမဲ့ပို့ပြီးတော့ညံအောင်ဆိုရင်တော့ဒီရေရဆောင်နဲ့တန်ပင်ကြီးကြတာလေဆိုရင်လင်းကြီးတောက်သေးတယ်နဲ့ကုသပေးလို့ရတယ်
ဟုတ်ကဲ့နောက်ယောဂါရောရှိသလားဆရာကြီ
းနောက်ယောဂါကတော့ဒီယောဂါလို့လည်းပြောလို့ရတယ်ယောဂါမဟုတ်ဘူးလည်းပြောလို့ရတယ်မိဖွားပြီးတဲ့အခါမှာမျိုးသမီးတွေကကိုယ်ဆောင်တဲ့အချိန်မှာဟော်မုန်းပြောင်းလဲဖြစ်တယ်အဲဒီဟော်မုန်းပြောင်းလဲကြောင့်သပင်ပို့ထူလာတတ်တယ်မိဖွားပြီးတဲ့အခါကျတော့အဲဒီဟော်မုန်းပြောင်းရပြန်ဖြစ်ပြန်ရောပြန်ဖြစ်တဲ့အခါသပင်ကြီးကြီးထွားရှည်ထွက်လာတာကြီးရက်တန့်သွားပြီးနောက်တော့လာကြမှာ BP တိုင်းသပင်ကြီးအများကြီးကျွတ်ကျွတ်ထွက်လာတယ်ဒါကလည်းအဖြစ်များတဲ့အတွေ့အကြုံလို့ပြောပြတာပါ။ကြောကြောများများမိဖွားပြီးရင်အဲ့ဒီကျွတ်တဲ့အခါလန့်လန့်သွားကြတယ်။ဒီမကြာခဏလေးလာပြကြတယ်။ဒါဒီလိုတမှာမိဖွားပြီးကျွတ်တယ်ဆိုတာကိုရှင်းပြရပါတယ်။ဟိုယောဂါကြောင့်ကျွတ်တာမဟုတ်အဲ့တော့အဲ့ကျွတ်နေတာ2-3လောက်တော့မှစမယ်။4-5လောက်6လောက်တော့ကြီးကိုကြာတတ်တယ်။နောက်တော့မှတခါဟော်မုန်းပြန်ညှိသွားပြီးတော့သပင်နဲ့တွေ့လို့လူတကြီးကြီးပြန်ပေါက်လာတာများတယ
်။ဟုတ်ကဲ့ဆရာ။နောက်ကယောဂါတွေရှိသေးလားဆရာ
။နောက်တော့ရှိသေးတယ်ဗျာ။ဥမာမီးမကောင်းတဲ့အခါပေါ့နော်။ကြီးကြီးကြီးမကောင်းတဲ့အခါအပြားကြီးတဲ့အခါပိုးဝင်တဲ့အခါအဲ့လိုအချိန်တွေမှာဆိုရင်ကိုယ်ခန္ဓာမှာယောဂါခုခံမှုဆင်းရဲဆိုတာရှိတယ်ဗျာ။ကိုယ်ခန္ဓာအရင်ကမကောင်းဆိုရင်ကိုယ်ခန္ဓာကမလိုတဲ့အရာတွေဆိုတော့ရပ်တန့်ပလိုက်တယ်။အဲ့တော့သပင်လိုအရင်ကြီးတဲ့ဟာတွေဆိုရပ်တန့်ပလိုက်ရောကိုယ်ခန္ဓာအတွင်းမှန်ကိုပူစားပြီးတော့ပြုပြင်တာပေါ့နော်။အဲ့ဒီခါကြေကြရင်အကြီးကြီးပြားပြီးတလားနှောင်းရတယ်မှာသပင်တွေအများကြီးကျွတ်ကြလာတယ်။အဲ့ဒါလည်းအဲ့လိုပဲမြေပြန်ကောင်းလာပြီးနောက်ပိုင်းဆိုရင်ကိုခန္ဓာသူ့အပြင်ပြန်ပြီးပြုပြင်ပြီးတော့သပင်ပြန်ကောင်းသွားတဲ့ဥဒါမျိုးတွေရှိတယ်။နောက်တစ်ခါလယ်ပင်မှာတိုင်းရိုက်အကျိတ်ဆိုတာရှိတယ်။အဲ့လယ်ပင်အကျိတ်တိုင်းရိုက်ဟော်မုန်းများတာလို့နည်းတာလို့အဲ့လိုမျိုးတိုင်းရိုက်ဟော်မုန်းနဲ့ပတ်သက်တဲ့ယောဂါတွေကသပင်ကျွတ်စေတယ်။တော်တော်များများလေးဖြစ်တယ်။အဲ့တော့တိုင်းရိုက်ယောဂါကိုပြန်ကုရင်ကုရင်နဲ့ဟော်မုန်းတွေပြန်ပြီးတည်ငြိမ်သွားတဲ့အခါမှာသပင်တွေလည်းပြန်ပေါက်လာတတ်တယ
်။ဟုတ်ကဲ့ဆရာကြီး။နောက်ထပ်ရော
ရှိပါရဲ့ဗျာ။သူကအစာကြီးကြောင့်လည်းဖြစ်နိုင်တယ်၊ဆေးဝါးကြီးကြောင့်လည်းဖြစ်နိုင်တယ်၊ကုထုံးကြီးကြောင့်လည်းဖြစ်နိုင်တယ်။အစာဆိုတာကတော့အာဟာရမပြည့်ဝတာပေါ့ဗျာ။အစာထဲမှာပရိုတင်းဓာတ်ညံနေတဲ့အခါဥမာဘေးကိုစစ်ဘေးလို့အဲလိုအမျက်ဘေးလို့ကြတဲ့အခါမှာအစာကညံနေတော့အသားဓာတ်ညံနေတဲ့အခါမျိုးနောက်ဝိတ်ချတာညံများပြီးတော့ရှောင်းတာညံများတဲ့အခါမှာပရိုတင်းညံနေသွားတဲ့အခါမှာကုခန္ဓာကကိုယ်ကနာပရိုတင်းဓာတ်အမြဲတမ်းလိုတယ်လေအဲ့တော့သူကတခြားနေရာကိုဦးစားပေးတဲ့အတွက်သပင်ကိုကြီးထွားဖို့ပရိုတင်းဓာတ်ကိုမပေးတော့ဘူးအဲ့လိုမျိုးဆိုရင်လပိုင်းအတွင်းမှာသပင်ကိုကျွတ်ထွက်လာတယ်ငယ်မြတ်တဲ့အစာပူနင်းများတဲ့အစာစားရင်တော့ပြန်ကောင်းလာတာမျိုးရှိတယ်နောက်ဆေးဝါးတွေကြောင့်သပင်ကျွတ်တာရှိတယ်တချို့ဆေးတွေကခဏတစ်ရုပ်သပင်ကျွတ်တဲ့လေဥပမာနှလုံးရောဂါဆေးတချို့ကောက်ရောဂါဆေးတချို့အစီအမှုရောင်းတဲ့ရောဂါဆေးတချို့ကြီးကြဆေးတချို့ကြီးကြဆေးတချို့သိကြသည်တချို့ဗိုက်တာမင်တောက်စီတချို့အဲ့ဒါတွေရတယ်သပင်ကျွတ်တတ်တယ်အထူးသဖြင့်တခြားကြီးမားယောဂါမရှိဘူးတောက်နေရတဲ့စီးတွေများတယ်ဒါမှမဟုတ်လေဒီဒရောမမယောဂါဖြစ်လို့ဒီဟာတောက်နေတဲ့သပင်ကျွတ်လာရတာတွေပါသတိထားမိနေဆိုရင်ဒါဆေးဝါးကြောင့်လားဆိုပြီးတော့လေဆရာဝန်အနေနဲ့သတိထားရတဲ့ဥစ္စာပါနောက်တစ်ခါကုထုံးနေကြောင့်လေသပင်ကျွတ်တတ်တယ်ကင်ဆာကုထုံးနေကင်ဆာတောက်စီဒါလူတိုင်းသိပါတယ်ထိုးစီတွေပြီးတဲ့အခါမှာဒါမှမဟုတ်လေကင်ဆာရဲ့တိုင်းအောင်ကြီးတော့ကင်းတဲ့အခါမှာသပင်တွေပါလာတယ်နပတ်တော့မှဒီတွင်မှာတချို့ဆိုတကောင်းလုံးပျောင်သွားတယ်။ဘာဖြစ်လို့လဲဆိုတော့ကင်ဆာဆေးဆိုတာကအဆင်မပြေကြီးထွားနေတဲ့ဆဲလ်တွေလိုက်တက်တာ哦။အဲတော့ကြီးထွားမှုနဲ့ညံနေအဆင်မပြေနဲ့ကြီးထွားနေတဲ့ကင်ဆာဆဲလ်တွေပဲကင်ဆာဆေးတွေတိုက်ခိုက်ပြလိုက်တယ်လို့ဤထွက်စူးကျိုးအနေနဲ့ကိုယ်ခန္ဓာမှာအဲ့လိုပဲအဆင်မပြေကြီးထွားနေတာသပင်တွေရှိတာပေါ့။အဲတော့သပင်တွေကိုလည်းမှားပြီးတော့သူကအကုန်လုံးရောပြီးတော့တိုက်ခိုက်ပြလိုက်တာပဲ။ကြိုက်တော့သပင်အမြင့်ကဆဲလ်တွေပါတိုက်ခိုက်ခံရပြီးတော့သပင်တွေကျွတ်ကုန်တာ။နောက်ဒီသားစီးနေတဲ့သပင်ကျွတ်တတ်ပြီပဲကြာဖြစ်တာများတဲ့တဲမှာလေတချို့သပင်ပါတတ်တဲ့အမျိုးမျိုးရှိတဲ့လူတွေပေါ့အဲ့ဒီမှာသားစီးတော့သပင်ကျွတ်တတ်တယ်မိမတိုင်းတော့မဟုတ်ဘူးဆေးတောက်စားတောက်ပြီးနှလုံးသွင်းတော့မှသပင်ကျွတ်လာပြီးတော့ 就是林阿昌老弟家的，哎，你说喏，这下子欧洲你找不让不流光路没？
好，感谢。那他有？
记得哎，那个一边的菜鸟啥，一边物业家嘛，木水啦，这龙年都很点爆炸不？故意的，这龙冬的就叫你，哎，路牛米啊嘛，对呀的，一边不吃油糕的，哎个，哎一边木啊。一边嘛，快递挂住这边，你太阳的供应药，这边你就得的，就一点隔离的嘛，偏凉的。哎，这边面的地，木瓦屋里对，到水里、淋水里，我拉多多加加，再拉过那拉东拉老铁路二八的。
那都
是古话了，
叫啥
叫那么好？咱们建立的，隔离的就叫叫我们西边的这边，我水泥啊，没有泥泥啊，没有气的，我当年建筑的古话 ，CPZ 木路，所以东边木路里面的偏凉的。哎，所以这边当多米说呢咯，都先要闹些别的路撇的开了，这边几多亩闹些撇的，这边就期待的。
OK， 古罗的这边就当那不得比咯，那剩下不留占北京的了。
表面的路呗，这边就是讲你呢，伢一个表，我这边讲你们这边的地域的嘛，免交伢的这个八百撇撇，这边交人利息零收不要，这古人呢，工农高级的沟通出来了，没事无。这边批啦，这边通啦，马路这边交通路，这边通啦，我们这边没呢。第这边当然是零用处要抓路的时候，把它当当当便利嘛。我大家公路这边就当伢的过过小路里面啥，在江南里面当面水泥比较，古大边的欧沙拉，北边边的欧沙拉，青山江南面欧沙拉是吧？下坡比较人家人咯，不高没是吧？我见最见吧的。
OK， 接着我们来接嘛，先。